ပိုးကုန်သွင်းကုန်လုပ်ငန်းတွေနဲ့အသေးစားအလက်စားကုမ္ပဏီတော်များများလုပ်ငန်းရနာကုန်ပြီးတော့လူမွေးစင်းခံယူတဲ့ကုမ္ပဏီကြီးအများအပြားရှိနေပြီလို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်းတွေနဲ့လုပ်ငန်းရှင်အတိုင်းဝိုင်းက VOE ကိုပြောပါတယ်အဓိကကတော့ဒေါ်လာကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ထားတဲ့ဘိုးဘန်ရဲ့ policy နဲ့သွင်းကုန်တွေကန့်သက်တာဘန်ချင်းငွေတွေပြန်မဆက်နိုင်တာတွေကအဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဘိုးဘန်ရဲ့ American Dollar Policy နဲ့ပို့ကုန်သွင်းကုန်ကန့်သက်ချက်တွေကကုမ္ပဏီအများအပြားကိုလူမွဲခံယူစေဖို့ဖြစ်လာတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ဒီအပိုင်းမှာလုပ်ငန်းကြီးအများအပြားကုမ္ပဏီဖြတ်သိမ်းလိုက်ကြပြီးနောက်ထပ်လုပ်ငန်းပိတ်သိမ်းမဲ့ကုမ္ပဏီအများအပြားရှိနေတယ်လို့ကုမ္ပဏီအကြံပေးလုပ်ငန်း SEZC ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ဖြတ်သိမ်းတဲ့ကုမ္ပဏီတွေထဲမှာပြည်ရင်းကုမ္ပဏီတွေအပါအဝင်ပြည်ပကုမ္ပဏီအများအပြားလည်းပါဝင်နေတယ်လို့သူကပြောတာပါ
။ဒီပိုင်းမှာသူရှင်းကုန်ပြီဒီကအင်းစင်းစစ်တေးရဲ့ဘာလို့လဲအဲဒီကုန်ပြီစစ်တေးရဲ့အဲဒီဒီတော်တော်များများတော့နာရီတွေ့ရတယ်ပေါ့နော်ဆိုတော့တွေ့ပါလိမ့်မယ်ဒါတော့ဟိုခွင့်လို့မမြင်ရတော့နော်ဟိုပြက်ပြက်လာရတော့များလာတယ်ပေါ့လေနောက်ဆက်တွဲဆက်ဖြတ်နေဟာလေးရှိပါရခင်ဗျာ
ကုမ္ပဏီဖြတ်သိမ်းလူမွေးစင်းခံယူတာမှာရဖို့ရှိတဲ့ပေးဖို့ရှိတဲ့စည်ရင်းတွေကိုလူသိရှင်ကြားတည်င်းသားတွေကနေဒီအပိုင်းမှာကြေညာတာတွေလည်းဆက်တိုက်ရှိပါတယ်ပြည်ပကိုအဓိကစတင်ပို့နေတဲ့ပြည်တွင်းကလုပ်ငန်းကြီးတခုလည်းရှုံးပေါ်ပြီးဒီအပိုင်းထဲမှာလုပ်ငန်းဖြတ်သိမ်းလိုက်ရတယ်လို့လုပ်ငန်းရှင်တို့ကပြောပါတယ်။ကုမ္ပဏီအများစုကဘဏ်ချင်းငွေနဲ့အဓိကရပ်တည်နေတာဖြစ်လို့ကုမ္ပဏီလုပ်ငန်းသည့်အများပြားကစီးပွားရေးကျဆင်းမှုရဲ့ဒဏ်ကိုပိုပြီးခံရလိမ့်မယ်လို့ဘီးအောင်ပွဲုံကပဲပို့ကုန်လုပ်ငန်းရှင်တို့ကပြောပါတယ်။
အခုလိုပိတ်လို့မှုတွေပါလေလုပ်ရတဲ့အခါကျတော့လည်းလို့ဖြစ်သွားတာပေါ့။ဆန်ရောကလည်းမှတော့မှတဝက်လောက်ကထိသွားတယ်ကိုယ်ကြီးတဲ့ဥစ္စာသိမ်းသောင်းကြီးသိမ်းတော့ပဲကြာတော့တာပေါ့။ဆန်တဲ့နိုင်ငံခြားမတင်တာနိုင်ငံခြားပြင်းမို့ရပြန်လို့ရော်တဲ့လူကရော်အနေနဲ့ကြောင့်အများဆုံးနေနဲ့ဂုံပြီးတော့ကွဲသွားတယ်။ဒေါ်လာထိကျုပ်တာချိန်ကျုပ်ရတယ်ကြက်ကြာမကြီးပြင်းဖို့ပဲဖြစ်ဖြစ်သူ့ကိုဖွင့်ပေးတာပါလေ
။တရုတ်ဘက်ကနေဆက်ကုံသွဲရေးကိုပြန်ဆဖို့တာဆူနေပေမဲ့မြန်မာဘက်မှာဒေါ်လာနဲ့အကြောင်းဝယ်တာလုပ်ရမယ်ဆိုတဲ့နေဆက်ပို့ကုန်သွင်းကုန်ကုမ္ပဏီတွေကလည်းလုပ်ငန်းရန်နာထားကြပါတယ်။တရုတ်ငွေနဲ့ရလာတဲ့အကျိုးမြတ်ကိုရေဂန်ဒေါ်လာဝယ်ပြီးမြန်မာဘဏ်ထဲကိုအပ်ပေးရတဲ့စနစ်ကကုန်သည်တွေအတွက်အများကြီးနစ်နာနေတယ်လို့ပို့ကုန်လုပ်ငန်းရှင်တို့က VOE ကိုပြောပါဗျ။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့နိုင်ငံစီးပွားရေးဖွံ့ဖြိုးဖို့စီးပွားရေးဦးတည်ချက်၃ရက်ကိုအခြေခံမူဝါဒတွေချမှတ်ပြီးဦးစားပေးအစီအစဉ်တိုင်းဆောင်ရွက်နေတယ်လို့စစ်ကောင်စီအာဏာယူခဲ့တဲ့၁၈လပြည့်နေ့မှာပြောခဲ့တာပါ။စိုက်ပျိုးရေးမွေးမြူရေးကိုအဓိကလှုပ်ကိုင်နေတဲ့ကျေးလက်လူမှုစီးပွားရေးဖွံ့ဖြိုးဖို့ပြည်တွင်းထွက်ကုန်တွေကိုပြည်ပကိုကုံညမ်းထက်ကုံကျော်တင်ပို့နိုင်ရေးကိုဦးစားပေးလှုပ်ဆောင်လျက်ရှိတယ်လို့သူကပြောခဲ့တာပါ။
ကျန်းစီဝိုင်းလုပ်ငန်းတွေကိုလည်းမြင့်တင်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်များတွင်ကိုဗစ် -19 ကာယရောဂါကြောင့်ထိခိုက်ခဲ့ရတဲ့စီးပွားလုပ်ငန်းများပြန်လည်နေလထူထားစေဖို့အတွက်ချင်းငွေများထုတ်ပေးခဲ့တာရှိပါတယ်။ဒုတိယကြောင့်မျိုးမျိုးကြောင့်ဒီသာတဲ့တိုးတက်မှုတော့မရသေးပါဘူး
။အမြန်အကျိုးဖြစ်စေမဲ့လေယာစိုက်ပျိုးရေးနဲ့မွေးမြူရေးကိုဦးစားပေးဆောင်ရွက်သွားပြီးကုံကျော်ထုတ်လုပ်တဲ့စက်ရုံလုံယုံတွေဒုတိယဦးစားပေးအနေနဲ့ဆောင်ရွက်သွားမယ်ချင်းငွေထုတ်ပေးတာလည်းလှုပ်ဆောင်သွားမယ်လို့ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကသူ့ရဲ့ဩဂုတ်လ၁ရက်နေ့မှိန်ကုန်းထဲမှာပြောသွားတာပါ6လအတွင်းတိုးတက်မှုရလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါတယ်ကိုဗစ်ရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲဆောင်ရွက်ချက်တွေကနောက်ပြန်လှည့်နိုင်တဲ့အခြေအနေရှိနေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်ပထမ6လရဲ့မြန်မာစီးပွားရေးအခြေအနေကိုခန့်မှန်းထားပါတယ်ကုန်သွယ်မှုလုံငွေရော့သွားပေမဲ့နိုင်ငံသားငွေအမြောက်များပြပထွက်သွားတာကြောင့်နိုင်ငံသားငွေကုန်ခန်းတဲ့အခြေအနေ balance of payment ယိုယွင်းလာတယ်လို့ကမ္ဘာ့ဘဏ်ကသူ့ရဲ့6လပတ်အစီရင်ခံစာမှာရေးသားထားတာပါဘိုးဘဏ်ရဲ့ငွေလဲနှုန်းသတ်မှတ်ချက်ကဒေါ်လာကိုပိုပြီးရှားပါးစေသလိုပို့ကုန်ရှင်ပြိုင်နိုင်အားကိုထိခိုက်စေပြီးတစ်ချိန်တည်းမှာသွင်းကုန်တွေလည်းပြတ်တောက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်